ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဖိနှိပ်ချုပ်ချယ်တဲ့လုပ်ရက်တွေနဲ့ဆက်နွယ်မှုနဲ့အီရန်၊ဆီးရီးယားနဲ့ယူဂန်ဒါနိုင်ငံတို့ကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတရားစင်ကြောကိုအင်တာနက်မှာပဲအမေရိကန်ကတန်ခတ်ပိတ်ဆို့မှုချမှတ်ပါတယ်စီးရီးယားနိုင်ငံတွင်ရပ်သားတွေအပေါ်ဓာတ်တုလက်နက်နဲ့တိုက်ခိုက်မှုမှာတာဝန်ရှိသူအဖြစ်ဆွဆွဲခံရတဲ့လီဒတ်အကြီးတန်းအရာရှိနှစ်ဦးနောက်စီးရီးယားလုံခြုံရေးနဲ့ထောက်လှမ်းရေးဆိုင်ရာအကြီးတန်းအရာရှိ၃ဦးတို့ကိုအမေရိကန်ကအရေးယူတန်းခတ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ယူဂန်ဒါရဲ့စစ်ထောက်လှမ်းရေးအကြီးအကဲဗိုလ်ချုပ်အဘယ်ခါဒီဟိုကိုလည်းသူ့ကြီးကြပ်မှုအောက်မှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ကအရေးယူတန်းခတ်ပါတယ်။အီရန်ရဲတပ်ဖွဲ့ရဲ့အထူးတပ်ဖွဲ့တွေအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးအထူးတပ်ဖွဲ့တွေနဲ့ဒီအဖွဲ့တွေကအကြီးအကဲအတော်များများအပါအဝင်အီရန်ရဲ့သဘောထားပြင်းထန်တဲ့ဘာစစ်ပြည်သူ့စစ်အဖွဲ့ရဲ့အကြီးအကဲကိုလည်းအမေရိကန်ကအရေးယူတန်းခတ်မှုစီရင်သွင်းပါတယ်အရေးယူခံရသူတွေရဲ့အမေရိကန်တွင်ပိုင်ဆိုင်မှုတွေထိန်းချုပ်ခံရမှာဖြစ်ပြီးအကြမ်းပြင်းအဖြစ်တော့အမေရိကန်တွင်အနေနဲ့ဒဏ်ခတ်ခံရသူတွေနဲ့ဆက်ဆံဆောင်ရွက်မှုကိုပါတားမြစ်ထားတာဖြစ်ပါတယ်ရှင်